ိတ်ဆိုင်အစိုးရလက်ထက်ကရောဒေါ်စုခေါင်းဆောင်နဲ့ NLD အစိုးရကရောနိုင်ငံခြားရောက်ပညာသက်မြန်မာပြည်ပြန်လာဖို့ဖိတ်ခေါ်ပါလေ။ဒါပေမဲ့ပြန်လာသူဟာအနည်းအကျဉ်းသာရှိပါလေ။ဘူနေဝင်းရဲ့မဆာလာဆိုရှယ်လစ်ကစ်မှာနိုင်ငံခြားအများဆုံးထွက်သူဟာကျွမ်းကျင်လှုပ်တာတင်ပေါ်သားဖြစ်ပါလေ။မြန်မာပြည်ကအပြည့်အပိုင်ထွက်ခွာသူကတော့အလွန်နည်းပါလေ။နိုင်ငံခြားရောက်ဆွေမျိုးတွေကခေါ်လို့ထွက်ခွာသူနဲ့နိုင်ငံခြားမှာအလုပ်ရလို့ထွက်ခွာသူလောက်ပဲရှိပါတယ်။ပြည်ညတ်ဟာမိမိရထားတဲ့ဘွဲ့အတွက်မဆလာစင်စိုးရကိုရောကြီးပေးပြီးမှထွက်ခွာရပါတယ်။1988ပြည်သူ့အုံကြွမှုကြီးချေမှုခံရပြီးတဲ့နောက်ပိုင်းမှာနိုင်ငံခြားကိုထွက်ခွာတဲ့မြန်မာပြည်သားတွေတန်းနဲ့ချီပြီးရှိတာပါတယ်။အလုပ်လုပ်ဖို့ထွက်ခွာသူတွေအပြင်စင်စိုးရပြည်နေလို့ထွက်ခွာကြတဲ့ဒုက္ခတွေတွေလည်းတိမ့်ချီရှိလာပါတယ်။အမေရိကန်မှာအခြေချခွင့်ရတဲ့မြန်မာပြည်သားတသိန်းခွဲလောက်ရှိပါတယ်။ပြည်နေမှုစားဝတ်နေရေးခက်ခဲမှုတက်လန့်ကိမဲ့မှုတို့ကြောင့်မြန်မာပြည်သား၁၀ရာခိုင်နှုန်းလောက်နိုင်ငံခြားမှာအလုပ်လုပ်နေကြပါတယ်။ဒီအထက်မှာရွှေပြောင်းလှုပ်သားကျွမ်းကျင်လှုပ်သားနဲ့ပညာတတ်တွေပါဝင်ပြီးထိုင်းမလေးရှားနဲ့စင်ကာပူမှာအများဆုံးနေထိုင်ကြပါတယ်
။ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းလှုပ်သားတွေမှာစိုက်ပျိုးရေးကဏ္ဍမှာလုပ်ကိုင်သူတွေကအများဆုံးဖြစ်ပြီးစောက်လွေရေးမှာဒုတိယအများဆုံးဖြစ်ပါတယ်။ရေလုတ်သားကတတိယအများဆုံးဖြစ်ပြီးဝန်ဆောင်လုပ်ငန်းမှာစရုပ်ထအများဆုံးဖြစ်ပါတယ်။ရွှေပြောင်းလုတ်သားတွေတိမ့်ချီပြီးရှိနေပေမဲ့ကျွမ်းကျင်လုတ်သားကတော့တပေါင်းလောက်ပဲရှိမယ်လို့ခန့်မှန်းပါတယ်။ကျွမ်းကျင်လုတ်သားပညာတတ်တွေအကြောင်းထိုင်းအခြေဆိုင်ဘောဂဗေဒပညာရှင်ဒေါက်တာမြတ်မွန်က2014မှာစာရန်တစောင်ရေးပူပါတယ်။1988မှာစစ်အစိုးရတက်လာပြီးတက္ကသိုလ်တွေပိတ်ထားချိန်မှာမြန်မာပြည်ကထောက်ခွာသူတွေအများဆုံးဖြစ်ပါတယ်။ထိုင်းနိုင်ငံရောက်ကျွမ်းကျင်လုတ်သားကိုပထမမျိုးဆက်နဲ့ဒုတိယမျိုးဆက်ဆိုပြီးဒေါက်တာမြတ်မွန်ကအုပ်စုနှစ်စုခွဲပြီးလေ့လာထားပါတယ
်ပထမမျိုးဆက်မှာတက္ကသိုလ်ကတိကအစိုးရအရာတန်းဆရာဝန်စတဲ့ဘွဲ့ရပညာတတ်တွေဖြစ်ပြီးအသက်30နဲ့40ကျားတွေမြားပါတယ်အသက်50ကျော်ကတော့လူနည်းစုဖြစ်ပါတယ်ထိုင်းကိုရောက်လာတဲ့ပညာတတ်အမျိုးသမီးတွေထဲမှာအများစုဟာအိမ်တော်မရှိပါဘူးပညာသင်ဖို့သို့မဟုတ်မိဘနဲ့အတူလိုက်လာသူတွေကိုဒုတိယမျိုးဆက်လို့ဒေါက်တာမြတ်မွန်ကသတ်မှတ်ထားပါတယ်။ထိုင်းမှာနိုင်ငံတကာပညာရေးစီမံချက်တွေအကောင့်ထည့်ဖို့ချိန်မှာရောက်လာကြတာမို့ပထမမျိုးဆက်50ရာခိုင်နှုန်းကသင်ကြားရေးမှာအလုပ်လုပ်ကြတယ်လို့ဆိုပါတယ်။ဆေးရုံမှာ4ရာခိုင်နှုန်း၊အင်ဂျင်နီယာအလုပ်မှာ30ရာခိုင်နှုန်း၊ရုံးအလုပ်မှာ9ရာခိုင်နှုန်းဝင်ရောက်လုပ်ကင်ကြပါတယ်။ဒီအထက်မှာအမေရိကန်၊ကနေဒါနဲ့ဩစတြေးလျကိုထွက်ခွာသူတွေလည်းရှိပါတယ်။
ထိုင်းနိုင်ငံမှာပညာသင်ကြားပြီးဘွဲ့ရတဲ့ဒုတိယမျိုးဆက်မြန်မာတွေကိုကွန်ပျူတာအတတ်ပညာ IT လုပ်ငန်းမှာအများဆုံးတွေ့နိုင်ပါတယ်။ထိုင်းပညာရှင်တွေနိုင်ငံခြားကပြန်မလာလို့ကျွမ်းကျင်လှုပ်သားအားနည်းနေတဲ့ထိုင်း IT လုပ်ငန်းကိုမြန်မာကအားဖြည့်ပေးလိုက်တဲ့သဘောပါပဲ။ဒုတိယမျိုးဆက်မြန်မာ46ရာခိုင်နှုန်း IT လုပ်ငန်းမှာရောက်နေပါတယ်။20ရာခိုင်နှုန်းဟာဆေးရုံတွေမှာစကပြန်လုပ်နေကြပါတယ်။ဘန်ကောက်မှာလစဉ်ဆေးကုသမှုခံယူတဲ့မြန်မာက3-4တောင်ရှိတာမို့သူတို့အတွက်ဒုတိယမျိုးဆက်ကျွမ်းကျင်လှုပ်သားတွေကစကပြန်လှုပ်ပေးပါတယ်။ထိုင်းပညာရေးစနစ်ကိုမြန်မာပညာတတ်တွေအကျိုးပြုတာထင်ရှားပါတယ်။တက္ကသိုလ်နဲ့ကောလိပ်တွေမှာမဟာဌာနမှုနဲ့ဌာနမှုအဆင့်အထိရောက်နေတဲ့မြန်မာတွေရှိတယ်လို့ဒေါက်တာမြတ်မွန်ကဆိုပါတယ်
။ထိုင်းအခြေစိုက်ကျွမ်းကျင်လှုပ်သားပညာတတ်အများစုဟာမိသားစုနဲ့အတူနေသူတွေမို့သူတို့ရဲ့ဝင်ငွေကိုမိသားစုစားဝတ်နေရေးပညာရေးအတွက်သုံးတာများပါတယ်။ဒါကြောင့်မြန်မာပြည်ကိုငွေပြန်ပို့သူအလွန်နေတယ်လို့ဆိုပါတယ်။သူတို့ရဲ့သားသမီးတွေဟာထိုင်းတက္ကသိုလ်တွေကဘွဲ့ရပြီးအလို့အခင်ကောင်းကောင်းရနေကြတာမို့မြန်မာပြည်ပြန်နေဖို့စိတ်မကူးကြပါဘူး။ဒုတိယမျိုးဆက်တွေထဲမှာအမေရိကန်၊ကနေဒါနဲ့ဩစတြေးလျကိုပညာဆက်သင်ဖို့ကြိုးပမ်းနေသူတွေလည်းရှိပါတယ်။သူတို့အဖို့ကတော့ထိုင်းနိုင်ငံဟာယာယီစခန်းတစ်ခုသာဖြစ်ပါတယ်။မြန်မာပြည်မှာနိုင်ငံခြားအရေးအနှီးတွေဝင်ရောက်လာလို့အလို့အကန့်အခွင့်အလမ်းတွေပေါ်ထွက်လာပြီးမြေအရေးချင်းရှိတဲ့ကြွားကျင်လှုပ်သားရှားပါမှုနဲ့ကျုံးနေရပါတယ်။တွဲဆုံမြင်းမြတ်တဲ့ဒုတိယမျိုးဆက်မြန်မာပညာတတ်တွေထဲမှာမြန်မာပြည်ပြန်ပြီးအလို့လုပ်ဖို့ပြင်ဆင်နေသူ9ရာခိုင်နှုန်းလောက်သာရှိတယ်လို့ဒေါက်တာမြတ်မောင်ကဆိုပါတယ်။ဒါကလည်းလွန်ခဲ့တဲ့တစ်နှစ်ကျော်ကမေးထားတာမို့အခုဆိုရင်ပြည်တော်ပြန်သူတွေရှိနိုင်ပါတယ်။နိုင်ငံခြားဘွဲ့ရကျွမ်းကျင်လှုပ်သားပညာရတွေဟာမြန်မာပြည်ကနိုင်ငံခြားကုမ္ပဏီအချို့မှအလုပ်ပြန်လုပ်ကြတာအများဆုံးတွေ့ရပါတယ်ခင်ဗျာ။